ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါဒူတူမလေးတို့ဤဒီနေ့အစီအစဉ်မှာဘဝအသက်တာကိုဘယ်လိုမြင်လဲဆိုတဲ့အကြောင်းအရာလေးနဲ့ပတ်သက်ပြီးစဉ်းစားကြရအောင်နော်။ဒီမွေးကွန်းလေးကိုမေးကြည့်ရင်တော့ခြားနားတဲ့အဖြေတွေမတူညီတဲ့အဖြေတွေကိုတွေ့ရမှာပါ။ဘဝကိုဆက်ကပ်ပွဲခရီးစဉ်ခြားရဟတ်စီခြင်းကပွဲစတာတွေနဲ့တူတယ်လို့ပြောကြသလိုဘဝဟာစုညံတဲ့စားတောက်ပွဲဖြစ်တယ်လို့ဆိုကြပြန်တယ်။ဘဝဟာတခါတရံအပေါ်တက်ရတယ်။တခါတရံအောက်ဆင်းရတယ်။တခါတလေတော့လေဂီယာမပါတဲ့ဆက်ဘီးနဲ့တူတယ်လို့အမျိုးမျိုးဖုံဖုံပြောကြပြန်တယ်။ဘဝကိုဘယ်လိုပုံဖော်လဲဆိုတာကတော့ပုပ်ကိုတူတယောက်စီရဲ့တင်စားချက်နဲ့ပဲဆိုင်ပါတယ်။စိတ်ဆွဲထင်တဲ့အရာကိုပုံဖော်တတ်ကြတယ်။ကိုဘွားရဲ့လှုပ်ရက်ပြည့်မှုချက်ကမျောလင့်တဲ့အရာတွေဟာကိုရဲ့အနှက်ဖွင့်ချက်ပဲဖြစ်တယ်။လူတစ်ယောက်ရဲ့ဝတ်ပုံ၊စင်ရင်မှု၊စပင်ပုံ၊ထားပုံ၊ထိုးကွင်း၊မြင်ကြောင်ထိုးပုံ၊စကလုံးအသုံးနှုံးသုံးပုံ၊သူတစ်ပါးနဲ့ပြောဆိုဆက်ဆံပုံဟာသူ့ဘွားကိုဘယ်လိုမြင်လဲ၊ဘယ်လိုခံယူထားလဲဆိုတာတစ်စိတ်တစ်ပိုင်းဖော်ပြနေခြင်းပဲဖြစ်တယ်။စကားနဲ့မပြောဘဲဘဝပုံရိပ်ဟာတူတယောက်တိထားတဲ့အရာတစ်ပုံပြီးဘဝကိုလွှမ်းမိုးစေတယ်။ကိုယ့်ရဲ့မျှော်လင့်ချက်တွေတန်ဖိုးထားတဲ့အရာတွေပေါင်းသင်းဆက်ဆံမှုတွေကိုယ့်ရဲ့ရည်မှန်းချက်ပန်းတိုင်များနဲ့ဦးစားပေးရမယ့်အရာတွေကိုရွေးချယ်ပေးတယ်။တကယ်လို့ဘဝကိုပါတီပွဲလို့ယူဆထားရင်ဘဝကိုသူတန်ဖိုးထားတာပျော်ရွှင်မှုပဲဖြစ်တယ်။ဘဝကိုအပြေးပြိုင်ပွဲတစ်ခုအနေနဲ့မြင်ထားရင်တော့အဲ့ဒီလူဟာလျင်မြန်မှုကိုအရေးပေးမယ်အချိန်ကုန်သွားမှသူတိတ်ဆိုးရင်သူဖြစ်မယ်ဒါမှမဟုတ်ဘွားကိုမာရသွန်အပြေးပွဲအဖြစ်မြင်ရင်တော့တီးခန့်ခြင်းကိုသူအလေးထားသူဖြစ်မယ်ဘွားကိုစစ်ပွဲဒါမှမဟုတ်အားကစားပြိုင်ပွဲအဖြစ်မြင်ရင်တော့သူ့ဘွားမှာအနိုင်ရခြင်းဟာတိတ်အရေးကြီးလိမ့်မယ်ဒူတူမလေးတို့ရေကိုဘွားအသက်တာကိုရှုမြင်လိုက်တဲ့အချက်ဟာတိတ်အရေးပါပါတယ်ကိုရှုမြင်တဲ့အတိုင်းကိုဘွားကိုပုံသွင်းပြီးကိုရဲ့ကံကြမ္မာကိုဖန်တီးဆုံးဖြတ်ပေးမှာဖြစ်တယ်။ငွေကြေးအသုံးပြုတာမိမိအစွမ်းကိုအသုံးပြုတာပေါင်းတင်ဆက်ဆံမှုစတဲ့အရာတွေကကိုရဲ့အမြင်ကလွှမ်းမိုးပြီးဩဘာပေးသွားမှာဖြစ်တယ်။ဒါကြောင့်ဒီနေ့မင်းတို့လူငယ်တွေကိုဘွားဘယ်လိုမြင်ထားလဲဆိုတာကိုပြန်ပြီးသုံးသပ်စေလိုတယ်။လူဆိုတာတကယ်အရှိကိုအရှိတိုင်းမမြင်ပဲကိုရှုတုံးကပဲမြင်တာမို့ဘဝရှုမြင်ပုံကိုသိသတိထားပါ။ကြည်မေတို့ခရိယန်တွေရဲ့နှုတ်ကပတ်တော်ထဲမှာရှင်ယာကုတ်စုသူဟာလေ။သင်တို့အသက်တည်အဘယ်ကဲ့သို့သောအရာဖြစ်သနည်းလို့မိကွန်းထုတ်ထားတယ်။ခရိယန်တွေအများစုကတော့ဘုရားခင်အလိုတော်အတိုင်းအသက်ရှင်မယ်လို့ပြောဆိုလို့ရှိကြတယ်။ဘုရားခင်အလိုတော်ဟာဘယ်လိုလဲဆိုတာမင်းတို့သိနိုင်ပါမလဲ။လောကီပုံစံကိုမဆောင်ကြနဲ့ဘုရားခင်ဒီသင်ဤစိတ်နှလုံးကိုလုံးလုံးလန်းလျာပြောင်းလဲပေးရန်အခွင့်ပေးပါ။ထို့မှသာသင်ဒီဖျားခင်လူတော်ကိုတိနိုင်ပြီဖြစ်သည်လို့ယောမဩဝါစာခန်းကြီး၁၂ငယ်၁မှာတမန်တော်ကြီးရှင်ပေါ်လူမှာကြားထားတယ်။ဘဝအပေါ်ဖျားခင်ရဲ့အမြင်နဲ့ပတ်သက်ပြီးတင်စားခြင်းသုံးမျိုးကိုတမန်ကျမ်းစာမှာတွေ့ရတယ်။ဘဝဆိုတာစုံစမ်းစစ်ဆေးခြင်းဖြစ်တယ်။ဘဝဆိုတာယုံကြည်စိတ်ချမှုဖြစ်တယ်။ဘဝဆိုတာယာယီတာဝန်ဖြစ်တယ်။အဲ့ဒီအယူဆတွေခံယူချက်တွေဟာအသက်ရှင်ရတဲ့ရည်ရွယ်ချက်တွေရဲ့အုံမြစ်ပဲဖြစ်တယ်။ဒီနေ့ဘဝအသက်တာဆိုတာစုံလန်းစစ်ဆေးမှုဖြစ်တယ်ဆိုတဲ့အချက်ကိုကြည်မီအကျယ်တွင်ဆက်ပြီးဖော်ပြသွားမယ်။မှန်ပါတယ်ဘဝဆိုတာစုံစမ်းစစ်ဆေးခြင်းပဲဖြစ်တယ်။အသက်ရှင်တွေ့စစ်ဆေးခံရမှာပဲဖြစ်တယ်။လူတွေနဲ့ပြောဆိုဆက်ဆံမှုကိုတို့တွေရဲ့ချစ်ချင်းမြတ်တာနဲ့စစ်ဆေးတတ်တယ်။တူတူမလေးတို့ရေစုံလန်းစစ်ဆေးခြင်းလို့သဘောပေါက်လာတဲ့အခါတို့တွေရဲ့အသက်တာမှာအရေးကြီးတဲ့အရာမရှိသလောက်ဖြစ်သွားတယ်နော်။အကျင့်စာရိတ္တပုံမကောင်းမွန်တိုးတက်စေဖို့အသေးငယ်ဆုံးအဖြစ်ပြက်တောင်အရေးကြီးတယ်ဆိုတာလည်းတွေ့ရတယ်။နေတူဝဆိုသလိုအရေးကြီးတဲ့နေ့ရက်ဖြစ်သလိုစက္ကန့်တိုင်းတို့တွေရဲ့ကြင်ကြံပြုမှုခြင်းကိုလေးနဲ့စေလာတယ်။ချစ်ချင်းမေတ္တာပြဖို့နဲ့ဖျားခင်အပေါ်အမိသေးပြုဖို့အခွင့်အရေးဖြစ်လာတယ်။တချို့စုံစမ်းစစ်ဆေးမှုတွေဟာတိတ်ကြီးမှပြီးချို့ကတော့တတိမထားလောက်အောင်သေးငယ်လေ။အသက်တာမှာစုံစမ်းနှောက်ရခြင်းကိုတို့တွေမြင်နိုင်ဖို့ဖျားခင်လူတော်ရှိပြီးဖြစ်တယ်။ဒါပေမဲ့တို့တွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းကင်တွေရမယ်ကျေးဇူးတော်ထက်တို့တွေရဲ့ပြဿနာပိုပြီးကြီးမားခွင့်ကိုဖျားခင်မပြုလုပ်ပါဘူး။ ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး30ငယ်73မှာတမန်တော်ကြီးရှင်ပေါလုကဖိယသခင်သည်သစ္စာနှင့်ပြည့်စုံသည်ဖြစ်၍တင်တို့မခံမရနိုင်နှင့်စုံစမ်းနှောက်ယှက်ခြင်းများရောက်စေအံ့သောငါခွင့်မပြုခံနိုင်ရန်နှင့်လွတ်မြောက်တဲ့လမ်းတလမ်းကိုစီရင်ပေးမယ်လို့ဖွင့်ပြထားတယ်။ရှင်ယာကုတ်ကလည်းခုလိုဆိုထားတယ်။စုံစမ်းခြင်းကိုခံတော်သူတို့သည်မင်္ဂလာရှိတော်သူများဖြစ်ကြ၏။ထိုစုံစမ်းခြင်းကိုအောင်မြင်သောအခါဖိယခင်ကိုချစ်တော်သူတို့အားဂတိထားသည့်အတိုင်းအသက်တရဖူကိုရရှိကြမည်တဲ့တူတူမလေးတို့၏တို့ရိမင်းနေလို့ပါတကယ်တော့တို့ရဲ့ဘဝအသက်တာမှာရှိရဲ့အစွမ်းအစတွေဉာဏ်ပညာတွေအခွင့်အရေးတွေမိသားစုဆွေမျိုးသားချင်းတွေနဲ့ပိုင်ဆိုင်မှုအလုံးဟာဘုရားခင်ပေးထားတဲ့အရာတွေပဲဖြစ်တယ်ဘုရားခင်တို့တွေကိုစောင့်ရှောက်ဖို့ကြီးကျက်စီမံဖို့အနှံထားတဲ့အရာများဖြစ်တယ်ဆိုတာမမေ့အပ်ဘူးမမေ့ဖို့လိုရဲကွယ်လောကကြီးထဲမှာရှိတဲ့အရာအလုံးထာဝရဘုရားပိုင်တော်မူ၏မြေကြီးနဲ့မြေကြီးပေါ်မှာနေထိုင်သူအလုံးတို့ဟာကိုရောဤဥစ္စာဖြစ်ကြတယ်လို့ဆာလံဆရာကလည်းမွေးဆူထားတယ်ဒီနေ့တို့တွေဘဝအသက်တာကိုအဓိပ္ပာယ်မျိုးမျိုးနဲ့ဖွင့်ကြတယ်တမန်ကျမ်းစာကတော့ဘဝအသက်တာကိုဘုရားခင်ပိုင်ကြောင်းအထောက်ထားတွေနဲ့တမန်ကျမ်းစာထဲမှာအတိအင်းဖော်ပြထားတယ်ကွယ်ဒါကြောင့်တို့တွေရဲ့ဘဝအသက်တာကိုတို့တွေတိတ်တံပိုးထားရမယ်။ဘုရားခင်ချပေးထားတဲ့အရာအလုံးအပေါ်ကောင်းတဲ့ဗန္ဒာစိုးလိုစောင့်ထင်းရမယ်။အသက်ရှင်ပြီးရှောက်လန်းတဲ့နေရက်တွေမှာပုံမမြင့်မာတဲ့အစ်စ်မြင့်မြင့်နဲ့နေထိုင်ဖို့ကြိုးစားရမယ်။တံပိုးကြီးတဲ့အရာကိုအနှံ့ချင်းခံတဲ့သူတို့ဟာအဲ့ဒီအနှံ့ချင်းနဲ့ထိုက်တန်ချောင်းကိုပြတ်တရမယ်လို့တမန်ကျမ်းစာကတွင်တင်ထားတယ်။တို့တွေရဲ့မြေကြီးပေါ်မှာရှိတဲ့အသက်တာမှာစုံစမ်းခြင်းအမျိုးမျိုးနဲ့စစ်ဆေးခံယူပြီးဖျားခင်အနှံတဲ့အရာတွေပေါ်ကောင်းမွန်စွာသစ္စာရှိစွာအသုံးပြုတိုင်းဖျားခင်ကကြီးမားတဲ့စုကိုထပ်ပြီးချပေးမှာဖြစ်တယ်။ဒါတို့သစ္စာရှိသောငယ်သားကောင်းလို့ဖျားခင်ကောင်းကြီးပေးမှာဒါမကပဲပိုပြီးကြီးမားတဲ့တောင်းအုံကိုထမ်းဆောင်ပေးမယ်လို့တမန်ကျမ်းစာကပြောထားတယ်။ငါသည်သင့်အားများစွာသောအရာကိုအုပ်ချုပ်စေမည်ထို့နောက်တင်ဒီပွဲကြီးကျင်းပပြီးဂုံပြုမည်ဖြစ်သည်တင်ဤသခင်နဲ့အတူဘုန်းဝင်စားလောလို့ဂတိပေးထားတယ်။တူတူမလေးတို့ရဲ့ဘဝအသက်တာကိုဖျားခင်ထံအနှံပြီးဖျားခင်လူတော်ကြတိုင်းဘဝလမ်းကိုရှောင်းလန်းနိုင်ကြပြီးတနေ့ကျရင်ဖျားခင်ရဲ့ဂုံပြုခြင်းကိုခံရပါစေလို့ဆုတောင်းရင်ကြီးမီရဲ့ဒီတစ်ပတ်အစီအစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်။